electronic ဆက်သွေးရေလမ်းကြောင်းတွေမှာကိုရေးကိုယ်တော်လွတ်လပ်ခွင့်ကိုအာမခံချက်ပေးတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အမူအကျန်းတစ်ခုရေးဆွဲနိုင်မှုအတွက်သူတို့ကြိုးပမ်းနေကြတယ်လို့ဂျာမနီနိုင်ငံနဲ့ဘရာဇီးလ်နိုင်ငံတို့ကပြောလိုက်ပါတယ် ဂျာမန်နဲ့ဘရာဇီးလ်တန်တမန်တွေဟာဥရောပနဲ့တောင်အမေရိကနိုင်ငံတွေကတန်တမန်တွေနဲ့တွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးခဲ့ကြတယ်လို့ဆုံးဖြတ်ချက်မူကြမ်းရေးဆွဲရေးမှာပါဝင်တဲ့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်ဒီဆုံးဖြတ်ချက်အရအင်တာနက်ပေါ်ကလှုပ်ဆောင်ချက်တွေအပေါ်နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေကိုအချက်လက်တွေထပ်ဖြေမှာဖြစ်ပါတယ် နိုင်ငံခြားခေါင်းဆောင်တွေအပေါ်အမေရိကန်ကစောင့်ကြည့်ထောက်လှမ်းနေဆိုပြီးတော့ဇက်တိုက်ထွက်လာတဲ့သတင်းတွေကြောင့်အမေရိကန်ရဲ့မဟာမိတ်တွေအန်အားသင့်ဒေါသထွက်ခဲ့ကြရပြီးတဲ့နောက်မှာအခုလိုမျိုးဆုံးဖြတ်ချက်ချနိုင်မှုလှုံ့ဆော်ကြတာပါဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်ဖောက်ချလို့အင်တာနက်တို့တယ်လီဖုန်းတို့ကဆက်သွယ်မှုတွေကိုစောင့်ကြည့်ထောက်လှမ်းတာပေါ်သွားတဲ့ဖြစ်ရပ်မှာအမေရိကန်အမျိုးသားလုံခြုံရေးအဖွဲ့ NSA ကအဓိကပါဝင်နေပါတယ်။လှုပ်ဝဲအချက်လက်တွေကိုမစ္စတာစနိုဒန်ဖောက်ချလိုက်တာဟာအမေရိကန်ထောက်လှမ်းရေးသမိုင်းမှာဒီလိုမျိုးလှုပ်ဝဲတင်ဆက်ထားတဲ့အချက်လက်အများဆုံးပေါက်ကြားသွားခဲ့ရတာဖြစ်တယ်လို့မနေ့ပြန်တနင်္ဂနွေနေ့မှာထုတ်လွှင့်မဲ့တွေးဆုံမေးမြန်းခန်းတစ်ခုမှာအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီCIA ရဲ့ဒုညွှန်ကြားရေးမှူးဟောင်း Michael Morrell ကပြောထားပါတယ်။အဲ့ဒီထဲမှာအထူးခိုက်အရဆုံးအချက်ကတော့ American ကသူ့ရဲ့ထောက်လှမ်းရေးလုပ်ငန်းတွေမှာငွေကြေးကိုဘလို့သုံးစွဲသလဲဆိုတာအသေးစိတ်ပြောထားတဲ့ Black Budget လို့ခေါ်တဲ့သတင်းအချက်အလက်တွေပဲဖြစ်တယ်လို့ Mr. Morrell က CBS ရုပ်သံနဲ့60 Minutes အစီအစဉ်မှာပြောထားပါတယ်။ဒီလိုမျိုးပေါက်ကြားသွားတဲ့သတင်းအချက်အလက်တွေကနေပြီးတော့အကြမ်းဖက်သမားတွေတည်သွားတဲ့အရာတွေကြောင့်အမေရိကန်နိုင်ငံသားတွေအတွက် NRA ပုံများအောင်လို့ Mr. Snowden ကလှုံ့ဆော်လိုက်တယ်။အမေရိကန်ကအဲ့လိုမှမလုပ်ရင်လည်းလိုအပ်တဲ့ထောက်လှမ်းရေးအချက်အလက်တွေရမှာမဟုတ်ဘူးလို့ Mr. Morrell ကပဲပြောသွားခဲ့ပါတယ်ရှင်။